သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိများကို January 12ရက်တနင်္လာနေ့အတွက် SBS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတယ်ရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ဘွန်တိုင်းမှာ duct tape ဖြင့်ဖုံးထားသော vest ကိုဝတ်ဆင်ပြီးနောက်ရိုင်းဆိုင်သောအပြုမူဖြင့်ပြုလုပ်သောအသက်33နှစ်အရွယ်မျိုးသားတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုထားပါတယ်။စင်ကြေဘုံရက်ွက်ရှိဘုံဟုယူဆရသောဘုံချိတ်ချောင်းမှုတစ်ခုအတွက်ရဲကိုခေါ်ပြီးနောက်အဆိုပါအမျိုးသားကိုတင်းနှင်းကုန်ရီနေ့ကညာတွင်းချင်းဖမ်းဆီးခဲ့ခြင်းဖြစ်ပါတယ်။ယူဆဝေရှိဒေသဆိုင်ရာကောင်စီများသည့်အစွန်းရောက်အမည်များမျှဝေသောမုံတရားတရားဟောသူများဟုခေါ်သောဟောပြောသူများလက်ခံကျင်းပတဲ့အဆောက်အအုံများကိုပိတ်ပြင်ရန်ပုံမအားကောင်းတဲ့အခွင့်အာဏာများရရှိလာမှာဖြစ်ပါတယ်။အဆိုပါလှုပ်ရှားမှုသည်တရားမဝင်သောဘာသာရေးစင်တာများကိုပြစ်မှတ်ထားပြီးဟနုကာချင်းပါတဲ့ဂျူးစုဝေးပွဲတစ်ခုအတွင်းလူ15ဦးသေဆုံးခဲ့တဲ့ဘွန်တိုင်းအစုလိုက်အပြုံလိုက်သတ်ဖြတ်မှုပြီးမှထွက်ပေါ်လာခြင်းဖြစ်ပါတယ်။ဗစ်တိုးရီးယားပြည်နယ်မြောက်ပိုင်းရှိလွန်ဝုဒ်တော်မီအပါဝင်အထူးကတော်မီနှစ်ခုနောက်ထပ်ရဲသားတစ်ပတ်ဆက်လက်လောင်ကျွမ်းနေမယ်လို့ခန့်မှန်းနေရပါတယ်။အေးမြသောအခြေအနေများသည်မိသက်တပ်ဖွဲ့ဝင်များတို့ကေဇေးဤလုပ်ငန်းများကိုပေးစွမ်းနိုင်တော်လဲလူမှုဆိုင်ဝိုင်းငယ်များစွာအတွက်ပျက်စီးဆုံးရှုံးမှုများဖြစ်ပြီးနေပြီဖြစ်ပါသည်။ Victoria to Wandering တော်မီလောင်ကျွမ်းမှုကြောင့် Wildlife Organization များကဒေသခံတိရစ္ဆာန်များပြသိမ်းရမှုကိုအစီရင်ခံတင်ပြလျက်ရှိပါသည်။လောင်ကျွမ်းသောလေကွင်းများတွင်မီးမလွတ်နိုင်သောတိရစ္ဆာန်များနှင့်တိရစ္ဆာန်များ၏အကျဉ်းချများကိုမြင်တွေ့နေရပါသည်။မြန်မာနိုင်ငံတွင်စစ်အာဏာရှင်သည်ရွေးကောက်ပွဲဒုတိယအဆင့်အတွက်မဲယုံများဖွင့်ပေးထားပြီးစစ်တပ်ကိုအယက်သားအသွင်ဖြင့်အုပ်ချုပ်မှုအောက်တွင်စစ်တမ်းတိုးခွင့်ပေးရန်ဟုဒီမိုကရေစီစောင့်ကြည့်လေ့လာသူများကပြောဆိုနေကြပါသည်။အာနာဖြင့်၅နှစ်ကြာအုပ်ချုပ်ပြီးနောက်ဇန်နဝါရီ25ရက်တွင်ပြီးဆုံးမဲ့ရွေးကောက်ပွဲ30ပြီးမှအာနာကိုပြည်သူထံပြန်လည်ပေးအပ်မယ်လို့အာနာသိန်းစစ်အုပ်စုများကကတိပြုထားပါတယ်။နေ့စဉ်သတင်းတူ News Flash များပုံမှန်ကြားသိရ SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ